မြန်မာနိုင်ငံကိုနောက်ဆုံးသွားခဲ့တဲ့ကုလသမဂ္ဂအတွေ့အကြုံမစ္စတာဘန်ကီမူးသူ့ရဲ့ခီးစဉ်မအောင်မြင်တဲ့အပေါ်မှာနိုင်ငံတကာအဖွဲ့အစည်းတွေဟာစိတ်ပြက်လက်မဲ့ဖြစ်မိတယ်လို့ဝေဖန်ပြောဆိုလဲရှိနေကြပါတယ်။မစ္စတာဘန်ကီမူးဟာမြန်မာနိုင်ငံကိုနောက်ဆုံးခီးမထွက်ခွာမီအဓိကအချက်၃ချက်ကိုအောင်မြင်မှုရရှိအောင်ကြိုးစားမယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီအချက်၃ချက်ကတော့ဒေါမ်ဆန်းစုကြည်အပေါင်းဝင်နိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်အောင်လှုပ်ဆောင်မယ်ဆိုတဲ့အကြောင်းလောလောဆယ်ရပ်ဆိုင်နေတဲ့တွေ့ဆုံဆွေးနွေးမှုတွေပြန်လည်ပြုလုပ်လာဖို့သူ့အနေနဲ့တိုက်တွန်းသွားမယ်ဆိုတဲ့အကြောင်းအားလုံးကလက်ခံလေးစားတဲ့ရွေးကောက်ပွဲအခြေအနေကောင်းဖြစ်လာဖို့အတွက်ကိုလည်းပဲတိုက်တွန်းပြောဆိုမယ်ဆိုတဲ့အချက်တွေဖြစ်ပါတယ်။ဒီခီးစဉ်ကိုသွားခဲ့တဲ့အခါမှာတော့ဒေါက်ဆန်းစုကြည်တဲ့တောင်တွေးခင်မရဘဲမစ္စတာဘန်ကီမူဟာစိတ်ပြက်လက်ပြက်နဲ့ပြန်လာခဲ့ရပါတယ်မိမိစိတ်ပြတ်မိတယ်ဆိုတဲ့အကြောင်းကိုလည်းပဲသတင်းတောက်တွေကိုပြောကြခဲ့ပါတယ်အဲ့ဒီခီးစဉ်ပေါ်မြမရေးဆောင်ရွက်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကဝေဆံပြောဆိုတဲ့ရှိရပါ Burma Campaign Australia အဖွဲ့ရဲ့ပြောခွင့်ပုဂ္ဂိုလ်ဒေါက်တာမြင့်ချိုကအခုလိုဝေဖန်ပြောကြလိုက်ပါတယ
်မြမနိုင်ငံရေးအချက်အလက်ကိုဖြည့်ရှင်းတဲ့ညမှာအဓိကအကျဆုံးဒေါက်ဆန်းစုကြည်ကိုတွေးခွင့်မရမနဲ့မစ္စတာဘန်ကီမူပြန်သွားရတယ်ဆိုရင်တော့အမနာစိတ်မကောင်းစရာလည်းဖြစ်တယ်ဒီခီးစဉ်ကလည်းလုံးဝမအောင်မြင်တဲ့ခီးစဉ်ဖြစ်နေကျွန်တော်တို့သတ်မှတ်ရပါလိမ့်မယ်ခင်ဗျာဒါဟာ UN နဲ့ဘန်ကီမူးကိုတိုက်ခါကိုအကြီးကြီးစော်ကားလိုက်တယ်လို့ကျွန်တော်တို့ခံယူပါတယ်အခုလိုမျိုးမစ္စတာဘန်ကီမူးကနေလာပြီးတော့မျိုးသားပြန်တဲ့တင်းမြိုက်ကိစ္စတွေကိုတိုက်တွန်းတောင်းဆိုတဲ့ကိစ္စတွေကိုဇာလုတ်လို့ညာဖားကအခုလိုမျိုးအဖြစ်အပျက်မတုတ်ပြန်တဲ့ကိစ္စဟာသူ့ရဲ့မဟာမိတ်အင်ဂျင်နိုင်ငံတွေရောနိုင်ငံတကာအဆိုင်အဝိုင်းတွေကပါပြန်လာပြက်စရာလည်းဖြစ်တယ်ဒါကြောင့်မို့လို့နောက်တစ်ချိန် Mr. Ban Ki-moon နဲ့ကုလသမဂ္ဂကနေဒီချက်ပြင်းထန်တဲ့ PR တွေရည်ရွယ်မှုတွေလုပ်မယ်ဆိုရင်တော့သူ့ရဲ့မဟာမိတ်အင်ဂျင်နိုင်ငံတွေကတော့သူ့ကိုကာကွယ်ဖို့တော်တော်လေးကိုတုံ့ဆုပ်သွားမယ်လို့ကျွန်တော်တို့ယူဆပါတယ်ခင်ဗျဆက်လက်ပြီးတော့လေ PR တွေဆက်ပေးဖို့ Mr. Ban Ki-moon နဲ့ကုလသမဂ္ဂကနေလှုပ်ဆောင်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်မြမရေးဆော်ဘက်နေတဲ့ Australia အခြေစိုက် Burma Campaign Australia အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Dr. မြင့်ချိုဖြစ်ပါတယ်ခင်ဗျလန်ဒန်အခြေစိုက် Burma Campaign UK ဖွဲ့ကတောင်ငန်တူဖြစ်တဲ့ Mr. Mark Farmana ကလည်းပဲခုလို Mr. Ban Ki-moon ရဲ့နောက်ဆုံးခီးစဉ်နဲ့ပတ်သက်ပြီးဝေဖန်လိုက်ပါတယ်
။ We're very disappointed with Ban Ki-moon's trip because we think that there was not enough work done beforehand to make sure that there was something practical and positive to come out of his trip. He
ကျွန်တော်တို့က Mr. Ban Ki-moon ခီးစဉ်နဲ့ပတ်သက်ပြီးတော့တော်တော်လေးကိုပဲစိတ်ပြက်လည်းပဲဖြစ်မိပါတယ်။မစ္စတာဘန်ကီမူးဟာသူ့အနေနဲ့ဒီခီးစဉ်မထွက်ခွာမိတဲ့ကစိုးစိုးပိုင်းကပဲအချိန်ယူပြီးအသေးချာပြင်ဆင်သွားတင်ပါတယ်ဒီလိုပြင်ဆင်ပြုလုပ်သွားမှသာလျှင်ဒီခီးစဉ်ကနေရလကောင်းတစ်ခုထွက်လာနိုင်စရာရှိတယ်လို့မိမိတို့အနေနဲ့ယူဆမိပါတယ်ကြိုတင်ပြင်ဆင်ရမှာသူ့ရဲ့အကြံပေးအရာရှိမစ္စတာဂမ်ဘာရီတူကိုပဲရှေ့ပြီးလွှတ်လိုက်တာဖြစ်ပါတယ်ဆေအာနာရှင်တွေဟာမစ္စတာဂမ်ဘာရီကိုတိတ်ပြီးလေးစားဂယုဆိုင်ပုံမရပါဘူးဝန်ကြီးချုပ်နဲ့တောင်တွေ့ခဲ့မရပဲနဲ့မစ္စတာကမ်ဘာရီဟာရှေ့ပြေးခီးစဉ်ကနေပြန်လာခဲ့ရတာဖြစ်ပါတယ်ဗိုလ်ချုပ်ကြီးတန်းရွှေသာမြန်မာနိုင်ငံမှာဆုံးဖြတ်ချက်တစ်ခုကိုပေးနိုင်တဲ့သူဖြစ်ပါတယ်ဖြစ်တင်တာကတော့မစ္စတာဘန်ကီမူးဟာရုရှားတရုတ်အမေရိကန်စတဲ့နိုင်ငံကြီးတွေအာရှန်အာရှနိုင်ငံတွေစတာတွေနဲ့ဒီခီးစဉ်မထွက်ခွာမီကြိုတင်တိုင်ပင်ဆွေးနွေးသွားတင်ပါတယ်အဲ့ဒီလိုကျူတင်ပြင်ဆင်သွားမှသားလျင်ဒီခီးစဉ်ရဲ့လေးနဲ့မှုကိုပိုချုပ်မှုသန်းရွှေအနေနဲ့အလေးနဲ့ထားလာနိုင်စရာရှိပြီးဒေါအောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဦးကိစ္စမျိုးဟာလည်းပဲအောင်မြင်လာနိုင်စရာရှိပါတယ်။ဒါတွေကိုအလေးနဲ့ထားပြီးကျူတင်မပြင်ဆင်ဘဲနဲ့မစ္စတာဘန်ကီမူးသွားတာဟာအခုလိုအောင်မြင်မှုမရရှိခဲ့တဲ့ရလနဲ့ကြုံတွေ့မိရတဲ့သူမိမိတို့ယူဆမိတယ်ဆိုတဲ့အကြောင်း Burma Campaign UK ဖွဲ့ကတာဝန်ခံမစ္စတာမတ်ဖာမနာပြောကြားသွားတာဖြစ်ပါတယ်ခင်ဗျာ